မင်္ဂလာပါတက္ကသိုလ်ဝန်ထမ်းစာမေးပွဲမြန်မာစာမေးခွန်းတွေမှာအထောက်အထားမှန်အောင်ပြင်ခိုင်းတဲ့အပိုင်းဟာအမှန်တကယ်လိုအပ်တဲ့အကြောင်းစာဝိုင်းပြေဝိုင်းစကားဝိုင်းမှာအရင်ကဆွေးနွေးခဲ့ပူပါပြီအခုဒီတစ်ပတ်မှာလည်းထပ်ပြီးဆွေးနွေးဖို့အကြောင်းဖန်လာပါတယ်အကြောင်းဖန်လာတာကတော့မျက်စိလဲလမ်းမှားသလားရေကြီးရမျက်နှာရကိုပဲရှာသလားပြောရခက်တဲ့ဆင်ချောက်ကောင်ပါပဲဆင်ချောက်ကောင်သူ့ဟာသူလှည့်ပတ်သွားလာနေတာပဲအထာအသူတက်အောင်လေ့ကျင့်ပြီးတဲ့မြမသာမေးခွန်းနဲ့ဘာဆိုင်တယ်လဲမေးကျင်စရာကြီးပါပဲသူဟာသူလှည့်ပတ်သွားလာနေတာဒီအတိုင်းထားရင်တော့ဘယ်မှာဆိုင်ပါမလဲနိုင်ငံတော်သတင်းစာကြီးနှစ်ဆောင်လို့ဆိုရဲမြမအလင်းနဲ့ကျေးမုံသတင်းစာကဒီသတင်းကိုဖော်ပြလိုက်တဲ့အခါမှာတော့အထာအသူမေးခွန်းနဲ့ဓာတ်ရိုက်သက်ဆိုင်လာပါတော့တယ်တော်တရှင်အများသိကြတဲ့အတိုင်းမြမအလင်းရဲ့ကျေးမုံရဲ့နာမည်သာကွဲပြီမဲ့သတင်းတွေဖော်ပြတဲ့အခါမှာများသောအားဖြင့်အတူတူပါပဲသတင်းကောင်းစင်မှာရောသတင်းအရေးသားမှာရောဣတီမကွဲတပုံစံနဲ့ဖြစ်နေတတ်ပါတယ်အခုဆင်ချောက်ကောင်အရေးမှာလဲသတင်းဖော်ပြပုံကတသန့်နေပါပဲအခုအဲ့ဒီသတင်းအစပိုင်းကိုဖတ်ပြပါရစေနိုင်ငံတော်သမရဤလမ်းညွန်ကျဲအရာညာဦးမျိုးနယ်အတွင်းရောက်ရှိနေသောတောစင်ရိုင်း6កောင်អោអាတဲ့ဒီလောက်ဖက်ပြလိုက်ရင်ကိုအထာအသူမှားနေပြီဆိုတာတောတက်ရှင်အများချက်ချင်းနားလည်လိုက်ကြမှာပါ Facebook စာမျက်နှာများမှာတော့អော်ဒီလိုကိုလို့တယောတော်တော်မှတ်ချက်ချတယ်ဖတ်ရပါတယ်အရင်ကတော့တောရိုင်းစင်6កောင်ဘာဖြစ်လို့များဟိုသွားဒီလာဖြစ်နေပါလိမ့်လို့အဖြေရှာမရဖြစ်နေတာနိုင်ငံတော်သတင်းစာကြီးများဖတ်လိုက်ရတော့မှပဲဘာကြောင့်ဆိုတာသိရတော့တယ်။နိုင်ငံတော်သမ္မတကြီးလမ်းညွှန်လို့ရောက်နေတာပါလား။နိုင်ငံတော်သမ္မတကြီးလက်ချက်ပါလားလို့ဆိုကြပါတယ်။အထာအသူမှားသွားလို့နိုင်ငံတော်ရဲ့အထုထိပ်ပုပ်ကိုကိုယ်တိုင်အတယောခံလိုက်ရတဲ့အဖြစ်ဟာတံဝေကယူစရာကောင်းလာပါတယ်။ဒီနေရာမှာဘာကြောင့်အခုလိုအထာအသူမှားသွားရပါသလဲဆိုတဲ့အချက်ဟာစဉ်းစားစရာဖြစ်လာပါတယ်။သတိထားမိတဲ့တရားခံကတော့စာအရေးသားမှာဂုံကြီးဂုံငယ်ဝါကြီးဝါငယ်ဂယုစိုက်လုံးနဲ့ကိုမြန်မာတွေရဲ့အကျင့်ပါပဲ။ဘာသာတရားနဲ့ဆိုင်တဲ့အရေးသားတွေမှာဖျားတရားတန်ကဆိုတဲ့အစီအစဉ်မျိုးကတတ်မှတ်ပြီးသားဖြစ်နေတော့တန်ကတရားဖျားလို့ဖြစ်ဖြစ်ဖျားတန်ကတရားလို့ဖြစ်ဖြစ်အစီအစဉ်မဖြတ်ကောင်းပါဘူး။အစီအစဉ်ဖြတ်ရင်အစီအစဉ်ပြတ်တဲ့အပြစ်တနည်းဆိုရရင်ဒေါသတင့်သွားတာပေါ့ဒီယူဆကရှိထားတော့လောကသဘောအရာအကြီးဆုံးထိတ်ဆုံးလို့သတ်မှတ်ခံထားရတဲ့ပုံကိုယ်ရီကိုဝကြလေးတစ်ချောင်းမှာတော့ရှေ့ဆုံးကထားတတ်တဲ့အချင်းကဝင်လာတော့တာပါပဲအသေးမွားအောက်တန်းနောက်တန်းလို့သဘောထားရတဲ့ပုံကိုယ်တော်ဝါရီကိုရှေ့တန်းပို့မိရင်ပဲအပြစ်လိုအောက်မေ့တက်ကုန်တာပေါ့ဒါပြင်အာနာရှင်တွေရဲ့အလိုတော်ကိုအလိုက်သိရတာလေအကြောင်းတစ်ချောင်းဖြစ်နိုင်ပါသေးတယ်အာနာရှင်တွေရဲ့သဘောမှာကအာနာကြီးငယ်အစဉ်ကအလွတ်အလွတ်အရေးကြီးတယ်ဆိုတာအများသိကြတဲ့အတိုင်းပါပဲသွားရင်နေရင်ထိုင်ရင်ကအစအာနာအရှိဆုံးကရှေ့အာနာရောသူတွေကနောက်ကြီးစင်ငယ်လိုက်ပဲသွားကြနေကြထိုင်ကြရတယ်မဟုတ်လားအဲ့ဒီအမှုအချင်းကနောက်တော့စကပြေအေးသားမှာပါပါတော့တာဥက္ကဋ္ဌကြီးဆိုတာကိုဝကြအလေးမှာဝကြနောက်ပိုင်းမှာဘယ်အခါမှတွေ့ရမယ်မဟုတ်ပါဘူးဒီလိုဂုံကြီးဂုံငယ်အစ်စ်မြင့်နေကိုသာဂယုမဆိုင်ခဲ့ရင်အခုကြုံရတဲ့မတော်တရားအမှားမျိုးနိုင်ငံတော်သတင်းစာကြီးတွေမှာတွေ့ရဖို့အကြောင်းမရှိပါဘူးညာဦးမျိုးနယ်အတွင်းရောက်ရှိနေသောတော်စင်ရိုင်း6កောင်အားနိုင်ငံတော်သမ္မတဤလက်ညွန်ကျဲအရာဘယ်သူဘယ်ဝါရီကဘယ်လိုဆောင်ရွက်တယ်လို့ရေးလိုက်ရင်မင်းငေါ်ခံရမှာမဟုတ်ပါဘူးဒီအေးသားမှာပဲနောက်ထပ်မတော်တရားဖြစ်သွားတာတခုသတိထားမိပြန်ပါသေးတယ်တော်တတ်ရှင်တွေလိုက်ပြီးစဉ်းစားနိုင်အောင်ဖြည်းဖြည်းချင်းဖတ်ပြပါမယ်နားဆင်ကြည့်ပါရှင်တောစင်ရိုင်းထိမ့်သိမ်းရာတွင်ဝါရင့်အတွေ့အကြုံရှိသောစင်စရာဝင်ဒေါက်တာစီသူဝမ်ထွန်းဦးစီးအင်အား35ဦးတောစင်ရိုင်းများကြေးပါသူဝင်ရောက်မှုမရှိစေရေးလမ်းကြောင်းပိတ်ဆို့ရေးဆောင်ရွက်ရန်ညွှန်ကြားရေးမှူး2ဦးဦးစီးအင်အား28ဦးတို့သည်စသဖြင့်ရေးထားပါသည်အခုဖတ်ပြသွားတဲ့အတိုင်းဆိုရင်အဓိပ္ပာယ်ကတမျိုးတမီထွက်နေပါတယ်။ဒေါက်တာစီသူဝမ်ထွန်းရဲ့ဦးစီးအင်အား35ဦးရဲ့တောစင်ရိုင်းတွေရဲ့ကျေးရွာတွေထဲဝင်ဖို့စ조사နေတယ်။သူတို့မဝင်နိုင်အောင်လမ်းကြောင်းပိတ်ဆို့ဖို့စီစဉ်ထားတယ်။လမ်းကြောင်းပိတ်ဆို့ဖို့တာဝန်ပေးထားတာကညွှန်ကြားရေးမှူး2ဦးနဲ့ဦးစီးအင်အား28လို့ဖြစ်နေပါတယ်။ ရေးလိုရင်းကဒီလိုမဟုတ်မှသိကြပါတယ်။တော်စင်ရိုင်းတွေကိုပဲလမ်းကြောင်းပိတ်ဆို့ခြင်းမှာပါ။အထာသူမှားနေပြန်ပါပြီ။ဒီဒုတိယအထာသူမှားတာကရောဘာကြောင့်ပါလဲ။ဂုံကြီးဂုံငယ်ဝါကြီးဝါငယ်နဲ့မဆိုင်တော့ပါဘူး။စဉ်းစားမိတာကတော့ကိုမနိုင်မနှင်းပဲဝကြရှည်ကြီးတွေတုံးလို့ဒီလိုဖြစ်သွားတာဆိုရဲအချက်ပါပဲ။စောစောကဖတ်ပြတာဝကြမဆုံးသေးပါဘူး။ရေးထားတာကဝကြအရှည်ကြီးပါ။ရှည်သမားစာချောင်း၉ချောင်း၁၀ချောင်းသာရှိပါတယ်။စိတ်ဝင်စားရင်အခွင့်သင့်ရင်2015ဩဂုတ်လ26ရက်တို့မြမအလေးနဲ့ကျေးမုံသတင်းစာရီမှာပြန်ကြည့်နိုင်ကြပါတယ်။ကိုဖော်ပြတဲ့သတင်းကိုသတင်းစာဖတ်ပြိတဲ့အလွယ်တကူရှင်းရှင်းလင်းလင်းနားလည်စေချင်ပါသလား။နားလည်စေချင်တဲ့ဆိုရင်ဖြင့်ရှင်းရှင်းလင်းလင်းဖော်ပြဖို့သတင်းစာဆရာကြီးများမှာတာဝန်အပြည့်ရှိပါတယ်။ဒီတာဝန်ကိုကြေကုံအောင်ဆောင်ရွက်မယ်ဆိုရင်သတင်းစာမှာထည့်ပုံမနှိပ်ခင်ကိုယ်တိုင်ကရှင်းရှင်းလင်းလင်းနားလည်မလဲစစ်စစ်ကြည့်ဖို့လိုပါလိမ့်မယ်။နိုင်ငံတော်သတင်းစာကြီးများတွေကအားနည်းချက်တွေအခုလိုတွေ့ရဖတ်ရတဲ့အခါအခြေခံပညာအထက်တန်းစကားပြေအရေးသားပို့ချရာမှာပုတ်အထားအတူလေ့ကျင့်ပေးဖို့လိုနေသေးတာသိကြတဲ့သိကြလာကြောင်းပါရှင်။စာပေမြင့်ပြီးလူမျိုးတင်ပါစေ။